အခုချိန်မှာပြည်내နဲ့တိုင်းဒေသကြီး6ခုမှာမိုးများတာမြေကြီးတက်တာတွေကြောင့်ရေကြီးရေလျှံတာတွေဖြစ်ပေါ်နေပြီးလူ18ယောက်သေဆုံးခဲ့ပါတယ်။လူရေတသိန်းခွဲလောက်အထိရေဘေးလူရာကိုရွှေ့ပြောင်းခဲ့ရပါတယ်။အခုချိန်မှာတော့ရေကျသွားလို့အိမ်တွေကိုပြန်သွားတဲ့သူတွေရှိနေပေမဲ့လူဦးရေ8000လောက်ကတော့ကယ်ဆယ်ရေးစခန်းတွေမှာကျန်နေပါသေးတယ်။အဲ့ဒါလို့သဘာဝဘေးအန္တရာယ်ကြုံတွေ့နေရတဲ့အချိန်မှာပြည်သူတွေကသဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်ဖို့မေ့လျော့နေတယ်ဆိုပြီးဒုတိယသမ္မတဦးမြင့်ဆွေကပြောကြားလိုက်တဲ့အပေါ်ဝေဖန်သံတွေများလာပါတယ်။နေပြည်တော်တစ်တော်ဦးစီးဌာနမှကျင်းပခဲ့တဲ့နိုင်ငံအဆင့်ပင်လယ်ကံယူရန်တယံဇာတစီမံအုပ်ချုပ်မှုဗဟိုကော်မတီအစည်းအဝေးပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။သဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ဖို့ဆိုတာစီမံချက်တစ်ခုလိုကင်တွယ်ရမှာဖြစ်တဲ့အတွက်လူမှုအဖွဲ့အစည်းတွေပြည်သူတွေမှာလုံနိုင်တဲ့အင်အားမရှိပါဘူး။လုတ်ပိုင်ခွင့်အာဏာရန်ပုံငွေရှိတဲ့အစိုးရမှသာအဓိကတာဝန်ရှိတယ်လို့မြန်မာအစိုးရကွန်ရက်အဖွဲ့ကဒေါ်ဒေဝီတန်စင်ကပြောပါတယ်
။ဘယ်သူမှတာဝန်ရှိလဲဆိုအဓိကပြောရမယ်ဆိုရင်တော့အစိုးရပေါ့နော် policy maker တွေပေါ့။ဒါဆိုသူတို့က budget ကင်ထားတဲ့လူတွေအာဏာရှိတဲ့လူတွေဒါကြောင့်မလို့သူတို့အနေနဲ့ကအဓိကတာဝန်ရှိတဲ့လူတွေမှာပါတယ်။ပြီးရင်တော့ပြည်သူလူထုပညာရှင်ပေါ့။အစိုးရကတော့ budget ကင်ထားတဲ့အာဏာရှိတယ်။အဲ့ဒီရဲ့ဒီတဘာဝဘေးအန္တရာယ်အတွက်ကိုကြိုတင်ကာကွယ်မှုကိုပညာရှင်တွေကနေပြီးတော့ကြိုတင်ပြီးတော့လုပ်ကင်ပေါ်ညာနေပေးမယ်တင်ပြမယ်ဆိုပေမဲ့အစိုးရလုပ်တဲ့ policy ဆွဲတဲ့လူတွေကအဲ့ဒါကိုဂရုမစိုက်ဘဲနားမထောင်ရင်ငွေချမပေးရင်အဲ့ဒါတွေကဘာမှဖြစ်လာမှာမဟုတ်ဘူ
းပြည်သူတွေအများစုကစာဝင်နေရေးကိုလုံးမန်းနေရတာကြောင့်ဘေးအန္တရာယ်ကြောက်ရွံ့နိုင်နေဆိုတာကိုသိနေရင်တော့ကြိုတင်ကာကွယ်နိုင်စွမ်းနေပါတယ်ဘယ်နေရာတွေမှာသဘာဝဘေးအန္တရာယ်ကြောက်ရွံ့နိုင်နေဘာတွေဖြစ်နိုင်နေဘာတွေပြင်ဆင်သင့်နေဆိုတာကိုအစိုးရအဖွဲ့အစည်းနဲ့ကြိုတင်လေ့လာစီမံခန့်ခွဲတာတွေပြင်ဆင်တာတွေလုပ်ရမှာဖြစ်ပါတယ်။စိမ့်လက်အမိမြေအသင်းဥက္ကဋ္ဌဦးဝင်းမျိုးသူကအခုလိုပြောပါတယ်
။ပြောရပါဘူးဘာကြောင့်အဲ့လိုပြောလဲဆိုတာတော့ပြောပြရအောင်အကြောင်းမရှိဘူးလို့ထင်တာလေ။ဘာလို့ပြောလဲဆိုတော့ဘယ်တော့ဘေးအန္တရာယ်ကျနိုင်လဲဆိုရင်ဟာဒီကိုကြိုတင်ခန့်မှန်းတဲ့အလုပ်တွေကဒါအစိုးရလုပ်မှရပါလေ။အဲ့ဒါလူလူမှာကသတင်းချက်လက်နဲ့တွေ့ကြုံနေတာ哦။လူတွေကကိုယ့်တက်ကိုယ်သေးတာဖြစ်တဲ့အတွက်သူများတဲ့ပုံစိုးရင်ပါပေါ့အပြင်လူကတနာတယ်ပဲပြောတာလေလူတွေကကိုယ့်တက်ကိုယ်တနာတာကြီးပဲဟုတ်လားလူတိုင်းကတော့တကယ်ကိုကြလာတဲ့အနေရောကိုပြင်မဲ့လူတွေပဲပေါ့နိုင်ငံတော်ကဒီလိုတော့ဘင်းအနေနဲ့ကြတဲ့ဟာတွေကိုတော့ပြင်ဆင်ရမယ်ကြိုတင်ပြီးတော့ဆောင်းပြောလို့ခံမှန်းရမယ်ခံမှန်းပြီးတော့ကြိုတင်အကြောင်းကြားရမှာပေါ့နော်ကြိုတင်သတိပေးတဲ့စနစ်ဆိုအာလီဝန်နေခေါ်တာပေါ့နော်အဲ့ဒါတူးတယောက်ချင်းဘယ်လိုသွားလုပ်နိုင်ပါလဲဘယ်လိုမှမလုပ်နိုင
်တဘောဘင်းအန္တရာယ်ဆိုတာတွေကတော့မီလောင်နာရေကြီးရေရှမ်းနာမုန်တိုင်းတိုက်တာငရင်လှုပ်တာဆူနာမီဖြစ်တာမိုးခေါင်ရေရှားတာမြေပြိုတာမိုးကြိုးပစ်တာတွေဖြစ်ပါတယ်။တဘာဝဘီယန်တဲ့ကိုပိုးပြီးသတိထားမိလာတာကတော့လူပေါင်းတသိန်း 38,000 ကျော်သေဆုံးပြီးလူဦးရေဆက်သက်တန်းကျော်ထိခိုက်ခဲ့တဲ့နာဂစ်မုန်တိုင်းဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းမုန်တိုင်းတိုက်တာရေကြီးရေရှမ်းတာတွေနှစ်တိုင်းဖြစ်ပေါ်ခဲ့ပြီးနှစ်တိုင်းမှာလည်းလူဦးရေတောင်နဲ့ချီပြောင်းရွှေ့နေကြရပါတယ်။အစိုးရကအမျိုးသားအဆင့်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဖွဲ့စည်းပြီးကြိုတင်ကာကွယ်ရေးနဲ့ကူညီကယ်ဆယ်ရေးလေလှုပ်ဆောင်တာတွေရှိပါတယ်။တကယ်လက်တွေ့မှာတော့ပြည်သူတွေကိုလုံလောက်တဲ့ကာကွယ်မှုမျိုးမပေးနိုင်သေးတာတွေတွေ့ရပါတယ်။တကယ်တာဝန်ရှိတာကအစိုးရဖြစ်ပြီးအခုလိုပြောတာဟာပြည်သူတွေကိုအပြစ်ပုံရရောက်တယ်လို့နိုင်ငံရေးလှစ်လာသူဦးအောင်သူငိမ့်ကပြောပါတယ်။
ဟိုသူကပြည်သူတွေကိုပြန်အပြစ်ပုံချတဲ့သဘောမျိုးဖြစ်သွားတာပေါ့နော်။ဆိုတော့အဲ့လိုမျိုးကတော့မကောင်းပါဘူးထင်ပါတယ်။စီမံချက်ကြီးကြီးမားမားပေါ့။ဒါမျိုးဆိုရင်လို့ရှိရင်ပြည်သူတယောက်ချင်းကဂိုင်းတွင်နိုင်ဖို့မလွယ်ဘူး။နောက် NGO လိုအဖွဲ့သေးသေးတခုကလည်းလုံနိုင်ဖို့မလွယ်ဘူးပေါ့နော်။ဆိုလိုတဲ့သဘောကကျွန်တော်တို့ Nagis ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရောက်တော်တွေပြန်စိုက်ဖို့ကိစ္စတွေပါတယ်။အခုမြေကြီးကြီးရေရှမ်းဖြစ်တဲ့ဆိုလို့ရှိရင်ဒီမြေကြောင်ထိန်သိမ်းရေတို့တောင်တူးရဲ့ကိစ္စမျိုးတွေဒီကရာဆောက်တာမျိုးတွေပေါ့နော်။ဆိုတော့ဒါမျိုးကြတော့ပြည်သူတယောက်ချင်းကလုံဖို့မလွယ်ဘူး။အစိုးရမှာပဲပို့ပြီးလုံနိုင်တဲ့အင်အားရှိတာပေါ့
မြန်မာနိုင်ငံဟာသဘာဝဘေးအန္တရာယ်ခံရနိုင်မှုအမြင့်ဆုံးနေရာမှာရှိနေတဲ့ဆိုတာကိုပညာရှင်တွေကသတိပေးပြောကြားတာတွေရှိခဲ့ပါတယ်ဒီအပေါ်မှာအစိုးရဘက်ကစိတ်ဝင်စားမှုအားနည်းခဲ့တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တစ်ယောက်ဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါတယ
်ကျွန်တော်တို့ကတကယ်တော့ရှင်းရတဲ့တိုင်းပြည်လည်းဖြစ်တယ်စိတ်ကြီးကြော်ရင်ချိုးပြင်းလှုပ်ဆောင်မှုကတော့အများကြီးမရှိဘူးလူတွေကတော့အသိဉာဏ်သေးသေးဆိုတာနေကြတဲ့လူတွေများပါတယ်ကျွန်တော်တကယ်တော့အစိုးရကလည်းဒါတွေသိနားမလဲဘူးတို့ကဒါတွေကတို့ကိုစမ်းကျင်ပြောတယ်လို့ပဲတို့ကရှင်းတော့ဒီစားပြောဒီပထမလာတဲ့လူတွေတို့လိုပဲနောက်လာတဲ့လူတွေဖြစ်တယ်နေမှာနေချင်းတို့ပဲရှိရှိတဘာဝပေါင်းကျင်တို့ပဲရှိမှမရှိတာပဲအဲ့တော့ကျွန်တော်တို့ကလည်းဒါလေးတွေကိုပြောရတယ်နက်ခက်တယ်
တဘာဝဘီယန်တဲ့စီမံခန့်ခွဲရေးအတွက်နိုင်ငံတော်အနေနဲ့ရန်မုံငွေဘီလီယံချီပြီးချထားပေးပါတယ်။ အစိုးရအဖွဲ့ကသဘာဝပီးရန်တဲ့ဂျူတင်ကာကွယ်ရေးတွေကုညီကဲစေရေးတွေလုပ်နေပေမဲ့လိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့လည်းပြောကြပါတယ်။ရေကြီးရေရှမ်းနာတွေဖြစ်ပေါ်နေတဲ့နေရာမှာဆိုရင်အစိုးရရဲ့ကုညီထောက်ပံ့တာတွေမရသေးတဲ့ကြီးရွာတွေအများကြီးကျန်မာသေးတယ်။နိုင်ငံအတွက်အဓိကတာဝန်ရှိတဲ့အစိုးရအဖွဲ့ရဲ့ဒုတိယသမ္မတတယောက်အနေနဲ့ဒီလိုလိုအပ်ချက်တွေကိုဖြည့်ဆည်းမဲ့အစားပြည်သူလူထုကိုပြစ်တင်ဝေဖန်တာတွေမလုပ်သင့်ဘူးလို့လည်းထောက်ပြကြပါတယ်။ပြည်သူလူထုအနေနဲ့အစိုးရကကြိုတင်သတင်းထုတ်ပြန်တာတွေတတိပေးတာတွေရှိလာရင်လိုက်နာဆောင်ရွက်ပေးဖို့လိုအပ်တယ်လို့သဘာဝဘေးကြိုတင်ကဝဲတာအပြင်ကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအစိုးရရောပြည်သူပါပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြပါတယ်ရှင်။